အမေရိကန်ကင်မရာကိုတရားစွဲတင်မတင်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကတန်တမန်တယောက်ကယူကရိန်းအနေနဲ့ကင်မရာဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရကိုမလုပ်ရင်အမေရိကန်ကစည်ရေးထောက်ပံ့မှုဒေါ်လာတန်400လောက်ကိုပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တယောက်ကသူပြောကြားခဲ့တဲ့အကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်တပ်မတ်ကြီး Gordon Sondland ပြည်လဲထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှဒုတိယမဟောင်းဂျိုးဘိုင်ဒန်ရဲ့တာဘုတ်အဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အောက်ဒီလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာသေး၍အမေရိကန်ရဲ့ထောက်ပံ့ခြင်းရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလာဒီမီယာဇလန်စကီရဲ့အကြံပေးတယောက်ကိုစက်တင်ဘာ၁ရက်နေ့လုံကပြောကြားခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီကိစ္စစုံစမ်းဖို့အမေရိကန်နဲ့ယူကရိန်းကြားသတင်းပတ်နဲ့ချီဆွေးနွေးပြောခဲ့ကြတယ်လို့လည်းပြောထားပါတယ်။ EU တန်အမတ်အဖြစ်သမ္မတထရမ့်တာဝန်ပေးထားတဲ့ Gordon Sondland ဟာသမ္မတမဲဆွယ်စည်းရုံးရေးအဖွဲ့ကိုအလှူငွေအမြောက်အများထည့်ခဲ့သူဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးအချက်မကင်ခဲ့ဘူးလို့သမ္မတထရမ့်ကအကြိမ်ကြိမ်ညင်းဆိုနေတာပါ။ဒါပေမဲ့သမ္မတကိုကာကွယ်ရည်တည်နေသူတာမတ်ကြီးဆွန်လန်ရဲ့သွတ်တော်မှတ်တွေကိုပြောကြားမှုကတော့တိတိကျကျကွဲလွဲနေပါတယ်။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်တဲ့ပြောကြားမှုတစ်ခုအတွင်းဘိုင်ဒန်တားဖပေါ်စုံစမ်းဖို့ပြောခဲ့တဲ့ကိစ္စကြောင့်သမ္မတဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာသုံးပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်ခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာဖြစ်ပါတယ်။